ဖိလစ်ပိုင်မှာတက်လာမဲ့သမရသည်ဟာမကြခင်ကပစိဖိတ်ကျွန်းစုနိုင်ငံမှာသတင်းသမားတွေတပ်ဖြတ်ခံရတဲ့ကိစ္စအပေါ်မှတ်ချက်ပြုပြောကြားလိုက်တာနဲ့ပတ်သက်လို့နိုင်ငံတကာမီဒီယာအဖွဲ့တွေကပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဖိလစ်ပိုင်သမရအဖြစ်ယူကောက်ခံထားရတဲ့ရိုဒရီဂိုဒူတာတေဟာသတင်းတောက်တွေဟာအကျင့်ပြက်လို့အသက်ခံရတာဖြစ်တယ်လို့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတောက်တွေကိုပြောကြားလိုက်ပြီးကျန်တဲ့သတင်းတောက်တွေလည်းအသုံးမချရင်အသက်ခံရလိမ့်မယ်လို့သတိပေးပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာပြီးခဲ့တဲ့ဆယ်စုနှစ်နှစ်စုအတွင်းသတင်းတောက်200ကျော်အထိတပ်ဖြတ်ခံခဲ့ရပြီးကမ္ဘာမှာသတင်းသမားတွေအတွက်အနိုင်အရှိဆုံးနေရာတစ်ခုဖြစ်နေပါတယ်။ဒူတာတေရဲ့မှတ်ချက်စကားဟာတရားဥပဒေမဲ့တပ်ဖြတ်မှုတွေကိုခွင့်လွှတ်တဲ့သဘောတည်းရောက်နေပြီးဖိလစ်ပိုင်နိုင်ငံကိုသတင်းတောက်တွေအတွက်လူသက်တကွင်းတစ်ခုဖြစ်အောင်ပြောင်းလဲသွားအောင်လုပ်ဖို့ချိန်ချောက်နေတယ်လို့သတင်းသမားများကာကွယ်ရေးကော်မတီကပုတ်ထူးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။